Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ Hillary Clinton ကိုအထင်သာစေမဲ့အချက်လက်တွေရဲ့မူရင်းပိုင်ဆိုင်ကရုရှားဆိုရဖြစ်တဲ့ဆိုပြီး Donald Trump Jr. နဲ့ရုရှားရှင်တွေတွေ့ဆုံဖို့စီစဉ်သူကရည်ညွှန်းရေးသားခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်အီရန်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းပိုင်နိုင်တဲ့အပေါ်အမေရိကန်သမ္မတ Donald Trump ကချီးကျူးပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေပြည်နာဆင်ကြမဲ့တည်င်းလော်တွေထဲမှာမြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်လို
့အိန္ဒိယမြန်မာနိုင်ငံတွေနှစ်ခုလုံးပေါ်မှာအခြေချပြီးလက်ရှားနေတဲ့အခွင့်အရေးအပါလိမ့်မယ်ထင်တယ်ဒီလိုညာနေတက်ပြောရင်တော့တပည့်ဒုတိယနာဂဖြစ်နေတယ်ကြည့်တော့ဆိုတော့ဒီဟာအရေးကြီးတယ်လို့ကျွန်တော်မြင်တာတော့
ညူဒယ်လီမြို့ကမြန်မာရေလှုပ်ရှားသူဥညထုံပြောသွားတာပါအပြေဆုံးကိုတော့တည်င်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဟင်းလေးရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုမတ်သိငင်ထိုင်တဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဟီလာရီကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုအထိနာစေနိုင်တဲ့တည်င်းအချက်လက်တွေကိုမူရင်းပိုင်ရှင်ကရုရှားဆိုရဖြစ်တဲ့ဆိုပြီးDonald Trump Jr. နဲ့ရုရှားရှင်းနေတဲ့ဦးထိုးကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံမှုစီစဉ်ပေးခဲ့တဲ့အမျိုးသားက Trump စီကိုပေးပို့တဲ့အီးမေးလ်ထဲမှာရည်ညွှန်းခဲ့တယ်လို့ New York Times သတင်းစာကြီးကမနေ့တနင်္လာနေ့နောက်ပိုင်းမှာရေးသားပါတယ်။ဒီအချက်လက်တွေဟာဆိုရင် Mrs. Clinton အပေါ်အနိုင်ရရေးအတွက် Donald Trump ကိုရုရှားအစိုးရဘက်ကအားထုတ်ကူညီမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ Donald Trump Jr. ထံပေးပို့ခဲ့တဲ့ဆိုတဲ့ Rob Goldstone ရဲ့အီးမေးလ်ကိုသိရှိထားသူ၃ဦးစီကရရှိတဲ့အချက်လက်တွေကိုအခြေခံပြီး New York Times သတင်းစာကြီးကရေးသားခဲ့တာပါ။ Republican သမ္မတလောင်းဖြစ် Donald Trump ရွေးကောက်ခံရပြီးနောက်သတင်းနှစ်ပတ်အကြာနောက်လျှောဝဲအချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks က Mrs. Clinton အချက်ရိုက်စင်မဲ့အီးမေးလ်တွေစတင်မဖွင့်ချခင်သတင်းပတ်တွေအလို့ပြီးခဲ့တဲ့နှစ်ဇွန်လအတွင်းရုရှားရှင်နေ Natalia Veselnitskaya နဲ့တွေ့ဆုံမှုဟာဆိုရင်အမေရိကန်ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားအစိုးရအကျိုးစီးပွားလိုလားသူတွေနဲ့မစ္စတာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအကြီးအကဲတာဝန်ရှိသူတွေကြားပထမဆုံးစတင်ဆက်သွယ်မှုဖြစ်ပုံရပါတယ်။ Donald Trump Jr. ရဲ့ရှင့်နေအလန်ဖူတာဖာစ်ကတော့ New York Times ရဲ့သတင်းကအရေးမကြီးတာကိုပြဿနာရှာနေတာဆိုပြီးတော့ပယ်ချထားပါတယ်ရှင်။
အီရတ်နိုင်ငံမိုဆူးမြို့ကို IS သွေးကြွားရီလက်ထက်ကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အတွက်အီရတ်ဝန်ကြီးချုပ်နဲ့အတူအီရတ်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးကုန်းပြုလိုက်ပါတယ်။ IS သွေးကြွားရီကသူတို့ရဲ့ဘာသာရေးအုပ်ချုပ်နယ်မြေအဖြစ်ကြေညာထားတဲ့မိုဆူးမြို့ကိုစစ်သွေးကြွားရီလက်ထက်ကနေအပြည့်အဝပြန်လည်ထိန်းချုပ်လိုက်ပြီးဆိုရကိုအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတနင်္လာနေ့မှာတရားဝင်ကြေညာခဲ့တာပါ။တီအောင်ပွဲအတွက်မြို့တော်ဘက်ဒတ်မှာမနေ့တနင်္လာနေ့နောက်ပိုင်းအထိအီရတ်ပြည်သူတွေအောင်ပွဲခံခဲ့ကြတာလည်းဖြစ်ပါတယ်။မိုဆူးမြို့ကိုကိုရင်သွားရောက်ခဲ့ပြီးတော့ဘက်ဒတ်မြို့ကိုပြန်ရောက်လာတဲ့ဝန်ကြီးချုပ်အဘာဒီကတိုင်းပြည်ထဲမှာကျန်နေတဲ့ IS သွေးကြွားရီရဲ့အကြမ်းဖက်လှုပ်ရှားမှုအဖွဲ့ကိုလိုက်လံချေမှုန်းပြီးတနင်္ဂနွေအတိုင်းတာနဲ့တည်ငြိမ်မှုပြန်ရအောင်လှုပ်ဆောင်သွားဖို့အပါအဝင်နိုင်ငံတွင်းစိန်ခေါ်မှုတွေဆက်ရှိနေဆဲပဲလို့ပြောပါရယ်အမေရိကန်ပြည်ထောင်စု Washington မြို့တော်မှာတော့သမ္မတအင်ဂျီရောဒုတိယပြောခွင့်ရ Sarah Huckabee Sanders ကသမ္မတ Trump ရဲ့ကိုယ်စားအီရတ်အစိုးရကိုချီးကျူးပြောဆိုတဲ့ကြေညာချက်ကိုဖော်ပြခဲ့ပါရယ်အီရတ်အလုံးစုံရေးတပ်ဖွဲ့တွေနဲ့အတူမိုဆူးမြို့လွတ်မြောက်ရေးဆွမ်းဆောင်ခဲ့ကြသူတွေအားလုံးနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့ရတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာညွှန်မောင်းအဖွဲ့တွေကအကုံယူရပါကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါရယ် IS စစ်သွေးကြွအဖွဲ့ကချင်းချောင်မှုကြီးတစ်ခုဖြစ်လာတဲ့အချိန်ကစလို့ပြီးခဲ့တဲ့6လတာကာလအတွင်းစစ်သွေးကြွအချင်းမွေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်တိုးတက်ခဲ့တယ်လို့လဲသမ္မတကကြေညာချက်ထဲမှာပြောဆိုထားပါရယ်
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ပထမဆုံး ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ခဲ့တယ်လို့ပြောဆိုချက်အပေါ်မှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီဘက်ကတန်တရားရှိထားတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောဆိုပါတယ်။တရုတ်နယ်စပ်အနီးမြောက်ကိုရီးယားလီယင်ကွင်းတစ်ခုကနေနျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့ဟော့ဆန် 14 ပဲတင်းတပ်ဒုံးကျည်ကိုစမ်းသပ်ခဲ့တာလို့မြောက်ကိုရီးယားကပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုတာပါ။မြောက်ကိုရီးယားရဲ့ဟော့ဆန် 40 ပဲတင်းတပ်ဒုံးကျည်ကကီလိုမီတာ 9,500 အကွာအထိရောက်ရှိနိုင်ပြီးအမေရိကန်အနောက်မြောက်ပိုင်းပြည်နယ်တွေကဒေသတချို့အပေါ်နျူကလ িয়ার နဲ့တိုက်ခိုက်ခံရမယ့်အန္တရာယ်ရှိနိုင်တယ်လို့အမေရိကန်စီးရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။
ဒါပေမဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြတုံးကြီးတိစောက်နိုင်တဲ့နည်းပညာရှိပြီလားဆိုတာနဲ့နျူကလ িয়ার ထိပ်ဖို့တဲ့တုံးကြီးစမ်းသပ်နိုင်တဲ့စခန်းတွေရှိသလားဆိုတာကိုတောင်ကိုရီးယားထောက်လှမ်းရေးဌာနဘက်ကအတိမပြုတ်နိုင်ဘူးလို့လဲတောင်ကိုရီးယားလွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်လွှတ်တော်အမှရှီဝမ်ရန်ကတရင်ထောက်တွေကိုပြောပါတယ်
မြောက်ကိုရီးယားရဲ့ပျုံကျေးရီနျူကလ িয়ার စမ်းသပ်ရေးစခန်းမှာလဲပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားထောက်လှမ်းရေးဘက်ကတွေ့ရှိထားတာမရှိဘူးလို့လဲလွှတ်တော်အမှအရှိကပြောဆိုပါတယ်ရှင်
American ပြည်တော်စုမစ္စစ်ပီပြည်နယ်တောင်ပိုင်းမှာလူ16ရက်ထက်မနည်းသေဆုံးခဲ့ရတဲ့စစ်လေယင်တစ်စင်းပြတ်ကြမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေဆဲဖြစ်ပါတယ်။တနင်္လာနေ့ကလေယင်ပြတ်ကြခဲ့တဲ့နေရာမှာအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအရေးပေါ်စီမံခန့်ခွဲရေးဆိုင်ရာအရာရှိတဦးကပြောပါတယ်။မစ္စစ်ပီပြည်နယ်ရဲ့မြို့တော် Jackson ကနေမြောက်ဖက်ကီလိုမီတာပြ90အကွာလောက်မှာရှိတဲ့လေကွင်းတစ်ခုထဲမှာလေယင်ပြတ်ကြခဲ့တာဖြစ်ပြီးဘယ်နေရာကနေဘလို့ပြန်တန်းနေချိန်မှာပြတ်ကြခဲ့တာလဲဆိုတဲ့အသေးစိတ်အချက်လက်ကိုအစိုးရအရာရှိတွေကမပြောပါဘူး။
လေယာဉ်ပြတ်ကြရတဲ့အကြောင်းရင်းကိုလည်းစုံစမ်းဆဲဖြစ်ပါတယ်။မရိန်တပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးဆာရာဘန်စ်ကတော့KC-130လေယာဉ်မတော်တဆပြတ်ကြခဲ့ရပုံရတယ်လို့ဆိုပါတယ်။ UA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေ8:00အထိ
စိုင်းတိုမီတာ19ကီလိုဟတ်စ်19.6ငါးရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီဝေမြန်မာဝိုင်းစီစဉ်ရဲ့အင်ကာနိညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်။ကာတာနဲ့အင်ဂျင်နိုင်ငံတွေကြားအငင်းပွားမှုကိုကူညီဖြည့်ဆင်းဖို့ရည်ရွယ်ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကာတာနိုင်ငံကိုဒီကနေ့အင်ကာနိမှာရောက်ရှိနေပါတယ်။ ပရိပခကိုဂျာဝင်ဆောင်ရွက်ပေးနေတဲ့ကူဝိတ်နိုင်ငံခီးစဉ်အပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကာတာကိုသွားရောက်တာဖြစ်ပါတယ်။ကူဝိတ်နိုင်ငံခီးစဉ်တွင်မှာတော့ကူဝိတ်စော်ဘွားရှိတ်ဆာဘာအယ်အာမက်အယ်ဆာဘာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ကာတာနိုင်ငံကအကြံဖတ်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲပြီးပြီးခဲ့တဲ့လကပဲဆော်ဒီအာရေဗျဘာရိန်အီဂျစ်နဲ့တခြားနိုင်ငံ ကျွန်တော်တို့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုလာမယ့်ကြာတာပြင်းနေမှာဆော်ဒီအာရေဗျကိုဝင်ရောက်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အခုခီးစဉ်ကဖြည့်ရှင်းနိုင်မယ့်နည်းလမ်းရှာဖွေဖို့ဖြစ်ပါတယ်လို့ဝန်ကြီးရဲ့ကြီးတန်းအကြံပေးအာစီဟမ်မန်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နံပါတ်1ရှိမှန်းချက်ကလည်းအာရနိုင်
Manga, Piovare. Tamara Twanya, but Tamazo Nanga Yacha Kis and Drain Saudi Arabia go Yashi Semale. Gatananga ha a temper Wadago, Mizo Saint Taupan Binirano, Suswegeraba. Gatananga Pecaro, Tietego, Niamare. Saudi Arabia Usane Puegaro. Gata Suyago, a chest, a donja, Sauyapo, down so Tavare. Dilemma Gada Soyanine, Iranet Sasan Yisho Chabu, Gada Soyagang, which is top bantade, El Jazeera, the Rintanago, Baby Pule, Bawimare, Gada Begaro, Sisan Hinambo, Sana Shire, Lubioso, Vime, Tuye, Chocha, Anaguro, Tiba Kamam, Hopu, Lubioso, Tavareshe.
American Tamrato, Netramia, Soya Puega, American Nanganema, Nangancha, Siway Sun, Ditwindure, Labiro, Gomni Puyama, Tokbere, Pew and Quint Visa, Seasing Okana Yata, Yana Tadalu, T. Seasing Olonga Yasin, Lapula, Season Evare, Manega Tamara, Hamburg, Obama Letama, So Pukere, Divisa, Seasinha, American Nangante, Nanikwen, Timiro, Siway, Loka, Nabo, Quinu Tarek, Visa, Musale Pibare, T. Seasinha, Pipa, Lotamari, Layabi, Siway, Sutton, and Niland Kupitalo, American Siway, Dra, Taku Pisevi, Alo. ကိုကိုင်းတည်တွေဖန်တီးနိုင်တဲ့အတွက်ထင်ရှားတဲ့နည်းပညာဆိုင်ရာလုပ်ငန်းရှင်တွေကအခိုင်အမာထောက်ခံကြပါတယ်။တီဗီဇာအစီအစဉ်ကိုနှစ်စဉ်စီးပွားရေးလုပ်ငန်းရှင်ပေါင်း3000နီးပါးရွေးချယ်ခံရနိုင်တယ်လို့အမိမြေလုံခြုံရေးဌာနDHS ကခန့်မှန်းပါတယ်။တီအစီအစဉ်ဟာလာမယ့်သတင်းမှာမှာစတင်အသက်ဝင်မှာဖြစ်ပေမဲ့လည်းဒါကိုနှစ်ထောင်ဆယ်ရှစ်မတ်လဆယ်ရနေ့ထိရွှေ့ဆိုင်မဲ့အကြောင်းD
when Tansong is a American Sitato go, a jumper, Wara Sanya, Sweso Chene, American Birazo, Songan Sissy, a bureau, a Bianga, Pansy like Baddy, D. Sitaga, Liwa Ganta, Sayas at Enmine, Sipat Don Korea, the Kugo, Islamic, Sonya, IS, a Poitango, Babo, Season Alu, Sosue, Cantaraba, Dajak, Kangura, Duta, Win Janide, Hawaii Mabe, Tainting Tabare, parking pit to Clifford Kangaro, Seninega, Tapia to Pankayare Poma, Namelin, and Pierre, no pure party. Piazzo Sonasis, Bureau, Epi and Becca, Jimu Sanya, who pointed at Temaro, Dacha Kanga, Liuwa Ganta, now Gantam Hotel, Sipa Saya, Achele, Saya Sedan Rigo, IS Islamic, Sonya Dutan, Lepian people, Jansi Gedalo. A wedding drawing the Zingule, Sonya put and Bobby season get a low popular town, it be drinking at Jibade. Piazzo Sonsan Sissy, Moody got to go to New Georgia, Sonsan Sissy get a lip preparation.
Online Mamma, don't you know your Bitcoin, which you go a little lobby and Medcox Company at GK Haha, Diana Chiang, which you go without sitting a little, don't you will call you carries or a suswachama, a Pimishi Jump Shalley like Barre, a red don't zap you move, didn't tell it to go Tincho Chelemurinet, Swatcher Dinkan Hare, Pintinang and Poor, at that don't send the net year, Mr. Mark Cabalis go, Inganima, Japanang and Tujo Pina, the Ion to my Yonto Barre. Medcox Company yet didn't tell it to go, Mark Cabalis got a red don't zalo Kedalo, would you lele mo.
ဒီဝါလီခံလိုက်ရတဲ့အတွက်ယင်းနေ့မြောက်နန်သူတွေစိတ်ဆိုးဒေါ်လာထွက်ခဲ့ကြတယ်လို့တခြားနေလာတခုနဲ့ငွေကြေးလက်ပံနိုင်တဲ့ပုံမှန်လဲယုံကြည်မှုပြပြသွားခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်သူ့တက်ဆက်ပြည်နယ်ထဲမှာပိတ်လောင်နေတဲ့ကုန်တင်ကားပေါ်ကနေရွှေ့ပြောင်းဝင်ရောက်သူ ထူးရိုက်အော်ဟစ်ပြီးအကူအညီတောင်းနေတာကိုဖျက်သွားဖျက်လာလူတွေတွေ့ရှိခဲ့ရတာပါပိတ်လောင်နေတဲ့ကုန်ကားထဲမှာတော့အမျိုးသားဆယ်ဦးအမျိုးသမီးတဦးနဲ့ဆယ်ကျော်တဲ့အမျိုးသမီးတဦးတို့ကိုတွေ့ခဲ့ရပါတယ်လူမောင်ခိုကူးမှုဆွဆဲချက်နဲ့ဖမ်းခံရသူ၃ဦးလို့အနေနဲ့တော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောက်နှံနှစ်နဲ့၁၀ကြာခံရနိုင်ပါတယ်ရဲတွေဘက်ကမြင်မြန်ဆောင်ရွက်ခဲ့တာကြော ဒီနေ့ကျွန်တော်တို့ကျမ်းမာရေးကောင်းလာချိန်မှာထာနေပြန်ဖို့ခရရနိုင်ခြင်းရှိပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမတ်သိရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်း Radio အစီအစဉ် ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင် မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှအထူးစီးပွားရေးဆောင်လုပ်ဖို့အစီအစဉ်နေတဲ့ကြောက်ဖြူမြို့ကိုသွားရောက်ခဲ့ပါတယ်။အဲဒီမှာအုပ်ချုပ်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေအပါအဝင်ပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းသွားရောက်တွေ့ဆုံခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။အထူးစီးပွားရေးဆောင်ကိစ္စရပ်တွေနဲ့ပတ်သက်လို့လူအခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့အင်ကာနေ့မှာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကိုရောက်ရှိနေလာပါ သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ်။ရန်ကုန်ကြောက်ပြောင်းနေနော်ဒီသက်ကအနာပါတယ်အနာပါတယ်ဒီအုပ်ကပြောဒီကဒီမှာငင်းရောကအနာပါတယ်ဒီအုပ်ကပြောဒီကဒီမှာငင်းရောကအနာပါတယ်ဒီအုပ်ကပြောဒီကဒီမှာငင်းရောကအနာပါတယ်ဒီအုပ်ကပြောဒီကဒီမှာငင်းရောကအနာပါတယ်ဒီအုပ်ကပြောဒီကဒီမှာငင်းရောကအနာပါတယ်ဒီအုပ်ကပြောဒ
အလေးထားဆွေးနွေးခဲ့တယ်လို့ကျောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်ဦးကပြောပါတယ်
အဲ့ဒီတဲ့လုံးမဲ့လုပ်ငန်းတွေကိုမြည်တယ်လက်ရှိကတော့ဒီဧရိယာတမတာတွေပဲရှိသေးတယ်ကျွန်တော်ဒီကတော့အပေါ်ကကွန်ပဏီရဲ့ဆွေးနွေးတွေအဲ့ဒီကဘာမှင်းဆွဲခြင်းဘာမှပြန်ကြမလာသေးဘူးပထမ first phase လုပ်မဲ့ဧက250နေရာကိုအခုအဲ့ဒါတွားကြည့်ရပါတော့နောက်ပြီးတော့ဒီပုံတိုင်းဟိုဝင်သွားတဲ့မရတာနဲ့ဘာတော့ဘာဒီပြည့်စည်တဲ့မြေဒီမှာတော့ဒီပဲကြောက်ပြူပဲတော့ဘာမှမဖြစ်ဘူးဆိုတာလေးပြောတယ်အချင်းတော်မှာတဲ့အသက်ဆက်ရှင်နေအောက်တွေသူတို့ထားတယ်အသက်တွေအချင်းတော်မှာအသက်ဆက်ရှင်နေအောက်ဆိုတာမရှိဘူးလို့ပြောလိုက်တယ်နောက်ပြီးတော့ဟိုပဲကြကိုင်းချင်းဘုံမော်ကန့်ရွှေ့တာအဲ့ဒါဘလူးစီဂျင်လေးဆိုအဲ့ဒီနေရာကိုအိမ်မြန်ဆောက်ပြီးတယ်လမ်းပေါက်ပြီးတယ်ဒီလိုမျိုးတောင်းစုတိမ်လုံးနဲ့ဆောက်ပြီးဒါလေးပြောပြီးတော့အဲ့ဒီစီဂျင်ကန့်ကိုသွားကြည့်တယ်
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စဟီလီဟာညနေပိုင်းမှာတော့အဲ့ဒီမှာရှိနေတဲ့ဒေသခံပြည်သူတွေရက်ဖက်လူအဖွဲ့အစည်းဝင်တချို့တွေနဲ့လည်းတွေ့ဆုံမှုရှိတာပါ။ကျောက်ဖြူဒေသအဖွံ့ဖြိုးရေးအသင်းတည်ထောင်သူကိုထွန်းကြည်ကတော့တရုတ်မြန်မာရှေ့နိုင်ပတ်လိုက်နဲ့အထူးစီးပွားရေးဆောင်ကိစ္စရက်တွေကြောင့်ဒေသခံတွေအပေါ်ဘလို့တွေတက်ရောက်မှုရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကိုတင်ပြဖို့ရှိတယ်လို့ပြောပါတယ်။
လောလောဆယ်တော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့ဒီဟွာဘော့ဒ်ဒီဘက်ဝိုင်းလိုင်းမှာဒေသခံတွေရခွင့်ရနဲ့ဆက်ကြတဲ့ကြောင်းလာတယ်။နောက်တစ်ပိုင်းတော့ဒီအခုမင်းကြီးုံကိုရှင်းတဲ့သင်္ဘောတွေဝင်လာတဲ့ကိစ္စနဲ့ဆက်ကြတဲ့ကြောင်းကခုပါမယ်။နောက်ပြီးတော့ဒီကြောက်ပြရဲ့စီစဉ်ဆောင်တာ။
မစ္စယန်ဟီလီဟာလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်တနည်းကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုလာရောက်လေ့ရှိပါတယ်။ဒါဟာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တာဝန်ကိုယူပြီးတဲ့နောက်ပိုင်းသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်တာပါ။ပြီးခဲ့တဲ့အခေါက်တွေမှာတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပေမဲ့လည်းဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုသွားရောက်လေ့လာဖို့အစိုးရကပိတ်ပင်ထားပါတယ်။ဒါကြောင့်လည်းသူမတာဝန်ရှိတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူးပေါင်းလှုပ်ဆောင်မှုကိုမျှော်လင့်မိတယ်လို့မစ္စယန်ဟီလီကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိစ္စရက်တွေအပေါ်မှာပါနောက်ဆက်တွဲသက်ရောက်မှုတွေရှိလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့မစ္စယန်ဟီလီကပြောဆိုထားပါတယ်ခင်ဗျာ
။ကိုထဲအောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မကြာခင်မှာထုတ်လွှင့်မဲ့တရားရည်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ပြောချင်ပါခင်ဗျာလူနာစွာထုတ်ဖော်ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့စက်တွေပုံမှန်66ဂါကြီးပါဝင်တဲ့ဒီစက်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလားကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲသရရှင်တွေမှာရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့တမမဟုတ်ဖျက်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလားလာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ VOE ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့ညီတွေကိုကြိုတင်ပြပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
နောက်နိုင်ကြမှာထုတ်လွှင့်မဲ့တရားရည်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒီအိန္ဒိယနိုင်ငံခီးစဉ်ပေါ်အမြင်သဘောထားတွေကိုတင်ပြပေးပါမယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရှေ့ရက်ကြာအိန္ဒိယနိုင်ငံခီးစဉ်မှာနိုင်ငံနေဆက်ဒေတာကလက်နက်ကင်ဖွဲ့ရိအရေးအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့အိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံရဲ့ပိုလန်မှစီမံကိန်းပေါ်တံပြန်ဆောင်ရွက်တာတွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးယူအေမြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတမရော်ချစ်ကြည်ကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံကိုဒီလ9ရက်နေ့ကစတင်ရောက်ရှိပြီး14ရက်နေ့မှာတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိုက်လီအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ဒိုဗာလ်ဒိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒီခီးစဉ်မှာအိန္ဒိယနိုင်ငံအစိုးရပိုင်းကခေါင်းဆောင်တွေအဖြစ်အိန္ဒိယတက်မရော်ကြီးရေလီဦးစီးချုပ်များကော်မတီဥက္ကဋ္ဌနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံတက်မရော်နှစ်ခုအကြားချစ်ချင်းရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးဖို့ရှိတယ်လို့အကြီးစားဆက်မှုလုပ်ငန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီကမြမအရေးလှုပ်ရှားသူဦးညိုထွန်းကတော့ဒီခီးစဉ်မှာနှစ်နိုင်ငံနယ်စပ်ဒေသကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအရေးကိုလည်းအလေးထားဆွေးနွေးပွဲရှိကြောင်းသုံးသပ်ပါတယ
်။အိန္ဒိယမြမနိုင်ငံမျိုးနှစ်ခုလုံးပေါ်မှာအခြေချပြီးလှုပ်ရှားနေတဲ့အဖွဲ့တွေပါလိမ့်မယ်ထင်တယ်။ဒီလိုညမျက်တက်ပြောရင်တော့တပည့်ကုကီနာဂါဖြစ်နေတယ်ထင်တယ်ဗျ။တော်လည်းဆိုတော့ဒီဟာအရေးကြီးတာလေကျွန်တော်မြင်လာတော့အခုမကြေးရခင်ကဒီ UNSC ဆီမှာဒီနည်းရတဲ့ပေါင်းစည်းရေးအဖွဲ့တွေကြားလာလို့ပါတယ်နော်။ကျန်တဲ့ဒီကုတီတို့ဟောတာဝင်ဝင်တောင်းတာရှိလာတယ်။ဒီကိစ္စမှာဒီမာစစ်တပ်အနေနဲ့ဒီဗမာစစ်တပ်ခေါင်းဆောင်ဘိုင်းအနေနဲ့လည်းခေါင်းခဲတွေဖြစ်လာတယ်ခင်ဗျ။ခေါင်းခဲတွေဖြစ်လာတော့အခုဒီကြီးစင်မှာကျွန်တော်နေရာတော့အဲ့ဒီကိစ္စလေးထည့်ဆင်းနေနေတယ်ခင်ဗျ
။ဒီလ3ရက်နေ့ကလည်းစကိုင်းတိုင်းဒေတာကြီးအထက်ပိုင်းတမူးဒေတာမှာခိုးအောင်းနေတဲ့အိန္ဒိယနိုင်ငံကကတဲလက်နက်ကင်တွေကိုရှင်းလင်းရေးအတွက်မြန်မာနိုင်ငံအမျိုးသားလွှတ်တော်မှာဆွေးနွေးခဲ့တာတွေရှိပါတယ်။ India Asura ne Myanmar Tamro Chichi Kuzle apwe cha acha ye tiji swinwe nai ne ache ko le unyu thon ga akhu lo pyo ba de
chano pyan da lo adi tiu so lou le de one belt one road ti sa India le ti ye ma ji yo a tiu si ko u chi kai de lo chan chi kai de lo chan lo tu a di dai ma ma pa nai mun ne ta kwa ma le di Pakistan ne di tiu ne paw mi de tu ko lo economic corridor ဆိုတဲ့ COE ဈေးကငါးမကြီးအကြီးကြီးဒေါ်လာဘီလီယံပေါင်းများပဲ။ဟိုဒီကုန်ကြခံပြီးပေါက်မှာ။ပေါက်မှာဆိုတော့အဲ့ဒါကအပြည့်ရဲ့ကကက်ရှီယာဘာညာပြစ်ဆက်လို့ပေါ့ဗျာ။အဲ့ဒီပြစ်ဆက်လို့ကဖြိတ်လိုက်တယ်လို့ပြောချင်။အဲ့ဒါကြောင့်လေဒီ one belt one road ပါဒီဗမာအစိုးရခြေထောက်ဝင်ပါမတော့အောင်အိန္ဒိယအစိုးရဆွဲမှုကြိုးစားရတယ်ဒီပြည်တွေမှာဖြစ်တော့ဖြစ်နိုင်ပါလေ။
အိန္ဒိယနိုင်ငံထုတ်သတင်းစာရီမှာတော့တရုတ်နိုင်ငံကမြန်မာပြည်ကိုမဟာဗျူဟာမြောက်ထိုးပေါက်လာမှုကိုတံပြန်ဖို့အတွက်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနိုင်ကြောင်းဒါဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မဲ့ At East Call ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုရဲ့အစိပ်ပိုင်းတစ်ခုဖြစ်နိုင်ကြောင်းကြေညာဖော်ပြကြပါတယ်။တရုတ်နိုင်ငံအခြေစိုက်မြန်မာအရေးလေးလာတုံသက်သူဒေါက်တာလှကျော်စောကတော့မြန်မာအစိုးရဟာအင်အားကြီးနှစ်နိုင်ငံအကြားမှာသတိထားဆောင်ရွက်ဖို့လိုအပ်ကြောင်းထောက်ပြပါတယ်။
အိန္ဒိယနဲ့တရုတ်ကဟိုတင်မကဒီဟာပြိုင်ဆိုင်မှုတွေတော့ရှိပါတယ်ရှင်။ဒီကနေ့ကိုတလောကလုပ်တဲ့အဲပိုလမကြီးဖိုရမ်ကိုအိန္ဒိယကအစ်စ်နဲ့အရာရှိရဲ့ဆက်တယ်လေ။သဘောကတော့သူတို့မကြည့်နှက်တာကိုပြောလာပေါ့။အဲ့တော့ကျမတို့ဥပမာဒီလေတရုတ်နဲ့ဆက်ဆိုင်ရေးတွေစိတ်ကောင်းလာတဲ့အောက်မှာဒီ NLD အစိုးရကိုအခုချင်းအနောက်နိုင်ငံအစိုးရတွေကလည်းကျတော့နှိုက်ခိုက်တာတွေ့ရတယ်လို့ဒီလိုဆိုပြီးလည်းပတ်သက်လို့ဒီကနေ့ပတ်သက်အဆုံးပေါ်ရနော်။အဲ့တော့အိန္ဒိယအနေနဲ့ကလေသူကအရှိမျော် policy အရာသူကဒီအာရှနိုင်ငံတွေကိုစီးယုံမှာဖြစ်တာ哦အဲ့ဒီအတွက်ဗမာပြည်ကိုနှမ်းစီးယုံတာအဲအိန္ဒိယကအဲ့လိုစီးယုံလာတဲ့ဟာကိုဟိုတရုတ်နဲ့ဟိုမျက်နှာပြတ်မခံနိုင်တဲ့အိန္ဒိယနဲ့လည်းဆက်ဆံရေးကောင်းမှုလို့ပဲ
လောလောဆယ်ဘူတန်အိန္ဒိယနိုင်ငံစစ်ကင်းနဲ့တရုတ်နိုင်ငံတိဘက်သုံးနိုင်ငံနယ်စပ်ဒေသမှာအိန္ဒိယနဲ့တရုတ်စစ်တပ်အကြားတင်းမာမှုတွေဖြစ်နေတာဟာလည်းသတိထားစရာအချက်ဖြစ်သုံးသပ်ပါတယ်ချစ်တီရဲ့ခီးစဉ်ဖြစ်လာရောက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့မြမကျက်မော်ကိုစလဲအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတော့ဗုဒ္ဓဂါယာနဲ့ဘာယာနတိမြို့တွေကိုတွားရောက်ခဲ့တယ်လို့ဂူဂျရတ်ပြည်နယ်အမာဒါဘတ်မြို့ကိုလည်းတွားရောက်ခဲ့ပါတယ်။ဒီကိုစလဲအဖွဲ့မှာကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကာကွယ်ရေးဦးစီးချုပ်ယုံကတက်မော်ရာရှိကြီးတွေနဲ့အတူမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တိုင်းမှုအနောက်မြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုတို့လိုက်ပါခဲ့ကြပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အခုအိန္ဒိယနိုင်ငံခီးစဉ်ဟာစစ်ရေးရတာမကနှစ်နိုင်ငံပုံမအနီးကဆက်ဆံရေးတိုးတက်လာဖို့အိန္ဒိယဘက်ကမျှော်လင့်ထားတဲ့ဆိုတဲ့ဒီအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဗီဂရမ်နေရူရဲ့တုံ့သက်ချက်ကိုလည်းနားဆင်ကြရအောင်ပါမအင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတင်ပြမှာပါရှင်ကြားခဲ့ရတဲ့အတန်ကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်နဲ့တက်မတော်ချစ်ကြည်ကိုစလဲအဖွဲ့ကိုအိန္ဒိယစစ်ဦးစီးချုပ်ဘီပင်ရာဝတ်ကဇူလိုင်လ9ရက်ဂါယာမြို့ကအလုတ်တင်ဘူတင်တန်းကျောင်းစင်ပွဲမှာအိန္ဒိယရိုးရာကနဲ့ဂုံးဖြူအပ်ခံခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူဒုတိယရေးတက်နဲ့လေးတက်ဦးစီးချုပ်တို့လည်းလိုက်ပါသွားခဲ့ပြီးဇူလိုင်လ6ရက်နေ့ကနေ9ရက်နေ့အထိဗုဒ္ဓဂါယာကိုအရင်ဆုံးတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့နိုင်ငံတကာလေ့လာရေးဌာနအစိမ့်မြင့်သုတေသီ Vikram Nehru ကအခုလိုပြောပါတယ
် Trip to India does have some significance because India is
အခုအိန္ဒိယခီးစဉ်မှာထူးခြားမှုတစ်စုံတစ်ခုတော့ရှိနေပါတယ်ဘာကြောင့်လဲဆိုတော့အိန္ဒိယဟာမြန်မာနိုင်ငံရဲ့ခက်ပေါက်ကြီးမားတဲ့အင်းကြီးချင်းနိုင်ငံဖြစ်ပါတယ်နောက်ဒေတာတွေမြန်မာအပါအဝင်တခြားကိစ္စတွေမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအိန္ဒိယကနှစ်ပေါင်းအတန်ကြာကလေးကစိုးရိမ်မှုတွေရှိခဲ့ပါတယ်။နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းအလေးထားပြီးတော့ကော်စောနေခင်ကြိုးစားဖို့ရှိပါတယ
်။ဒါ့အပြင်လက်ရှိမှာမြန်မာရဲ့အိန္ဒိချင်းနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးဟာလည်းလွန်ခဲ့တဲ့သုံးဘက်ကစပြီးတင်းမာလျက်ရှိပါတယ်။ဘူတန်နိုင်ငံဒေါကလန်ကုန်းမြေမြစ်ဒေသမှာတရုတ်ကလမ်းဖောက်လုပ်မှုကြောင့်အိန္ဒိယရဲ့အကူအညီကိုဘူတန်ကတောင်းခံခဲ့တဲ့အတွက်တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးတင်းမာခဲ့တဲ့အတွက်ကြောင့်လည်းအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့အကြောင်းဗိုက်ခရမ်နေရူးကထောက်ပြပါတယ်။မြန်မာနဲ့ဆက်ဆံရေးမှာစီးရေးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်မှုအိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်းဗိုက်ခရမ်နေရူးကအခုလိုပြောပါတယ်
။ Not just that India hopes to sell armaments and equipment to Myanmar but that India wants to make sure that Myanmar knows.
India ဘက်က Myanmar နိုင်ငံကို CIA ဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူး။ India ဟာ Myanmar ရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အင်းကြီးနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါ။ဆက်ဆံရေးတိုးမြှင့်ဖို့အိန္ဒိယဘက်ကကြိုးပမ်းနေတဲ့အချက်အထက်မှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနယ်စပ်ကိုဖျက်ပြီးတော့အဝေးပြေးလက်မကြီးတိစောက်နေတာမျိုးလည်းပါဝင်ပါတယ်။အခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အလစ်ပတ်ခီးစင်မျိုးရှိပါတယ်။နောက်ထပ်ပြီးတော့လည်းနှစ်နိုင်ငံအနည်းကဆက်ဆံရေးတိုးမြှင့်ဖို့အိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ်။
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခီးစင်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကို105မီလီမီတာအပေါ်စားအမြောက်တွေ၊ဒုံးကျည်တွေ၊ရိုင်ဖယ်တနက်တွေ၊ရေဒါတွေ၊မော်တာအမြောက်တွေ၊စစ်သုံးရွေပြောင်းနိုင်တဲ့တံတားတွေ၊စစ်သွေးရေးပစ္စည်းတွေ၊ညှာကြည့်မှန်ပြောင်းတွေ၊စစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာ software တွေ၊လမ်းပေါက်တဲ့နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သင်းမော်အသေးစားတွေကိုပေးထားပြီးဖြစ်ပါတယ်။ဒါအပြင် American Dollar 38တန်းနီးပါးတန်ဖိုးရှိတဲ့အသေးစားတော်ပီတိုတွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF-17 ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစင်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့ဩစတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်
။ဖိုင်ဂျင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ view ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 Jodu ကနေတရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ view ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သတင်းရှင်တွေနားဆင်လို့တဲ့ဒီချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်
။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်း Hillary Clinton ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုအထိနာစေနိုင်တဲ့သတင်းအချက်လက်တွေရဲ့မူရင်းပိုင်ရှင်ကရုရှားအစိုးရဖြစ်တယ်ဆိုပြီး Donald Trump Jr. နဲ့ရုရှားရှင်းနေတူတို့ကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံဖို့စီစဉ်ပေးခဲ့တဲ့အမျိုးသားကထရန့်စီကိုပေးပို့တဲ့အီးမေးလ်ထဲမှာရည်ညွှန်းခဲ့တယ်လို့ New York Times သတင်းစာကြီးကမနေ့တနင်္လာနေ့နောက်ပိုင်းမှာရေးသားပါတယ်။ဒီအချက်လက်တွေဟာဆိုရင် Mrs. Clinton အပေါ်အနိုင်ရရေးအတွက် Donald Trump ကို Russia အစိုးရဘက်ကအာထုတ်ကူညီမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ Donald Trump Jr. ထံပေးပို့ခဲ့တဲ့ဆိုတဲ့ Rob Goldstone ရဲ့အီးမေးလ်ကိုသိရှိထားသူ၃ဦးစီကရတဲ့အချက်လက်တွေကိုအခြေခံပြီး New York Times သတင်းစာကြီးကသတင်းရေးသားတာဖြစ်ပါတယ်။အီရန်နိုင်ငံမိုဆူးမြို့ကို IS သွေးကြော်တွေလက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အတွက်အီရန်ဝန်ကြီးချုပ်နဲ့အတူအီရန်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးခုံပြပါတယ်။ IS သွေးကြော်တွေကသူတို့ရဲ့ဘာသာရေးအုပ်ချုပ်နည်းမြေအဖြစ်ကြီးညာထားတဲ့မိုဆူးမြို့ကိုစစ်သွေးကြော်တွေလက်ထဲကနေအပြည့်အဝပြန်လည်ထိန်းချုပ်လိုက်ပြီဆိုတာကိုအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတနင်္လာနေ့မှာတရားဝင်ကြီးညာခဲ့တာပါ။မြောက်ကိုရီးယားကသူ့ရဲ့ပထမဆုံး ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ခဲ့တယ်လို့ပြောဆိုချက်အပေါ်မှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကတံပြရှိနေတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောဆိုပါတယ်။တရုတ်နယ်စပ်အနီးမြောက်ကိုရီးယားလေယာဉ်ကွင်းတစ်ခုကနေနျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်တဲ့ Hwasong-14 ပယ်ဒိန်းတပ်ဒုံးကျည်ကိုစမ်းသပ်ခဲ့တာလို့ပြီးခဲ့တဲ့အင်္ဂါနေ့မှာမြောက်ကိုရီးယားကပြောဆိုတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ထိုက်ကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူဗီယာအယ်တာယီဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲနဲ့ 9:00 ထိ 9.16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.